လာမယ့်ပြည်ထောင်စုငြိမ်းချမ်းရေးနှိလခမ်း21ရာစုပင်လုံတက်ရအစည်းအဝေးမှာတရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အပါအဝင်အပြည့်ရစာချုပ် NCO ကိုလက်မှတ်မရေးထိုးတဲ့အဖွဲ့တွေကိုဖိတ်ကြားတော်မူရှိနေပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့အနေမှာလေးဖွဲ့ကတော့တက်ရောက်ဖို့တည်ချနေပြီးအားလုံးပါဝင်တက်ရောက်ရေးကိုတော့မကြာခင်အတည်ပြုနိုင်မယ်လို့တာဝန်ရှိသူတဦးကပြောပါတယ်။27ရာစုပင်လုံတက်ရအစည်းအဝေးမှာ NCA လက်မှတ်မထိုးသေးတဲ့အဖွဲ့တွေပါဝင်တက်ရောက်မယ်အခြေအနေကို PUA မြန်မာပိုင်းရဲ့တင်ပြထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဒီက17ရက်နေ့ကနေ16ရက်နေ့အထိညပြီးတော့မှကျင်းပမယ်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုတနင်္ဂနွေနေ့ပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်မရေးထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေအားလုံးနှီးပါကိုဖိတ်ကြားသွားဖို့ရှိနေတာဖြစ်ပါတယ်ဒီလိုဖိတ်ကြားမဲ့အစီအစဉ်နဲ့ပတ်သက်ပြီး UPDGC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွေ့အကြုံမှုအဖွဲ့ဝင်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဖြစ်တဲ့ဦးစော်ခေကအခုလိုပြောပါတယ
်။ NCA လက်မှတ်မထိုးတဲ့အခွင့်အရေးအဖွဲ့အားလုံးရှိပါသေးတယ်။ KNPB ကျွန်တော်တို့ဖိတ်လိုက်တယ်။ KNPB ကို public ကိုဖွင့်ပွဲနဲ့ညနေသားဘက်ကို public ကိုဖိတ်တယ်။ဒီကကတော့ကျွန်တော်တို့ကိုဆက်ရောက်ပေးတယ်။နောက်မြောက်ပိုင်းကရှိနေတဲ့အဖွဲ့ခုနှစ်ဖွဲ့ကိုလည်းအဖွဲ့ချင်းစီဖိတ်တယ် public ကိုနဲ့နောက်ဒီကကလည်းဆယ်ဦးဖိတ်ကြတယ်။ဒါတော့ KNBB ကတော့ကျွန်တော်တို့အကြောင်းပြန်တယ်သူတို့ပြတ်တယ်ဆိုတော့အကြောင်းမနေ့ကပဲပြန်တယ်နောက်ပိုင်းခုနှစ်ဘွဲကတော့သူတို့သူလည်းဟိုကျွန်တော်တို့ဆက်သွယ်တဲ့ project point ပေါ့နော်အဲ့အရာလေးပို့တယ်လို့ပြုတ်တိုင်ရတယ်ကျွန်တော်ပြတ်ပို့လာတယ်ဟုတ်ကဲ့အားလုံးရောက်ပါပြီပြောပါ
မြောက်ပိုင်းခုနှစ်ဘွဲဖြစ်တဲ့ UWSA ဝ NDAA မိုင်းလာ KIO တချင် SSPB SSA ရှမ်းမြောက်PSLS, DNLA, DAM, PALAW, MNDEE, KOKAN, AA, KON, JAKAIN, TAPWARI, TAYAO MA, PHIT CHANG, NSCNK, NAGA APWAI GOLE, PHIT CHABO SHI CHANG, UZO THI GA, SEPYO BADE.
NOGAN KONOWAI CHABAN, TETAY KAMA, OTO CHULA MA GONO, CHULA RE KAMA RE, SIMA, O, SUBO SUBO, ARAI RE CHANGO, SIGO NI BADE. ARO NSCNK SHI RE, NSCNK CHARO CHANGO, KURO YE, KABO RA SANA YA, MIGA GANGO, LITA DU CHE, TAYAO GOLE, SOYE NO CHANGO, အော်လေလာလို့ပုံမှန်လိုက်ပါတော့ကျွန်တော်တို့အားလုံးသဘောတူဆုံးဖြတ်ပြီးလဲဆိုလို့ပြောတာလေ
NCA လက်မှတ်မရေးထိုးသေးတဲ့အဖွဲ့ကြီးဖိတ်ကြားရေးကို UPDGC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကဆွေးနွေးဆုံးဖြတ်ပြီးဖိတ်ကြားတာဖြစ်ပါတယ် NDAA ကမိုင်းလာအဖွဲ့ရဲ့အထွေထွေအတွင်းရေးမှုဦးကြည်နင်းကမြောက်ပိုင်းအဖွဲ့ကြီးတယောက်ပဲအခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်တို့လူကြီးတွေတက်တော့တက်မယ်ဘန်သားမှာအစီအဝေးသူကတန်းတင်းနဲ့ကျွန်တော်တို့ဘုံဒီမှာဒီမှာစူဒီဒီမှာအားလုံးပြလူတက်မယ်လေဘယ်လိုတောင်းမလဲဆိုအပ်တာနဲ့လာမှာတက်တော့တက်မယ်ဒီကလိုလို့စဝါရမန်လာနဲ့ကေအိုနဲ့ SSBB တက်ဖို့တော့တိတိကျကျရပြီအဲ့ဒီသုံးခွက်တက်မတက်တိတ်နေပြလူလဲဆိုတာအပ်တာနဲ့မပေါ်လာဘူးဒါမှမဟုတ်တက်ပြတော့တက်ပြတော့သူတို့သူတို့တဘောသားနဲ့ပေါ်လာမှာပ
ါဖွင့်ပွဲအခမ်းအနားနဲ့ညစာစားပွဲအတွက်ဖိတ်စာတဆောင်းစီဝေးတယောက်ဖို့ဖိတ်စာတစောင်းစုစုပေါင်း200ရရှိကြောင်းဦးကြည်မြင့်ကပြောပါတယ်။ NSCNK ခေါ်နဂါအဖွဲ့ပါဝင်တယောက်မဲ့သဘောထားကိုတော့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်ဝမ်းစင်ကအခုလိုပြောပါတယ
်။မိနစ်တုန်းကလည်းတက်ဖို့ရန်တော့ကျွန်တော်ညှိထားရရှိတယ်။အခုလည်းတယောက်ကတော့အဲ့လိုအစီအစဉ်တော့ဆွေးနွေးနေတယ်ခင်ဗျာ။ပြည်အဖွဲ့ကလည်းဖုန်းနဲ့အကြောင်းကြားထားတာရှိတယ်ခင်ဗျာ။
ညီလာခံမှာတင်ပြလို့တဲ့သူတို့ရဲ့သဘောထားတွေကိုတော့ဘိုးဌာနချုပ်မှာပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းပြောပါတယ်။ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ ANC ကရခိုင်မျိုးသားကောင်စီကိုတော့ဖိတ်ကြားဖို့မရှိကြောင်းဦးစော်ခေကပြောပါတယ်။ပြီးခဲ့တဲ့ February လကမွန်ပြည်သက်ပါတီ NMSP နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU တို့ NCA လက်မှတ်ရေးထိုးစဉ်မှာ ANC နဲ့အပြီးပြတ်ဆွေးနွေးထားပြီးဖြစ်ကြောင်းလည်းပြောပါတယ်။NCA လက်မှတ်ရေးထိုးမှထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာပါဝင်ဆွေးနွေးခွင့်နဲ့ဆုံးဖြတ်ခွင့်ကိုရရှိမှာမဟုတ်ပေမဲ့သူတို့ရဲ့အမြင်သဘောထားတွေကိုတော့အစိုးရအဖွဲ့ခေါင်းဆောင်တွေဒါမှမဟုတ်ညီလာခံတာဝန်ရှိသူတွေနဲ့ပြီးခြားတွေ့ဆုံဆွေးနွေးမဲ့အခြေအနေရှိနေပါတယ်